အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာကျရဲ့ကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်လို့ဒီ online တိုက်ခိုက်မှုတွေကိုအီရန်ကတိုးမြှင့်လှုံ့ဆော်နေတယ်လို့ Microsoft နည်းပညာကုမ္ပဏီကြီးကဒီကနေ့တောက်ကြနေ့မှာသတိပေးလိုက်ပါတယ်သမ္မတအောင်နိုင်ရေးစီယုံရေးအဖွဲ့တစ်ခုစီကိုလိင်ညာဖျားယောင်းတဲ့အီးမေးပေးပို့ခဲ့တာကိုဥပမာပေးပြီးတော့မှ Microsoft ကထောက်ပြပါတယ်အထူးသဖြင့်ဘယ်ပါတီကိုထောက်ခံမှုများတယ်လို့တိတိကျကျမပြောနိုင်သေးတဲ့ပြည်နယ်တွေမှာပြီးခဲ့တဲ့လတွေအတွင်းသတင်း website အတူတွေဖန်တီးနိုင်ငံရေးစီယုံလှုပ်ရှားသူတွေအဖြစ် online ကနေအယောင်ဆောင်လှုပ်ရှားပြီးတော့ American မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲနိုင်အောင်လို့အီရန်ကလုပ်နေတာတွေ့ရှိတယ်လို့ Microsoft နည်းပညာကုမ္ပဏီကဒီနေ့ထုတ်ပြန်တဲ့ချင်းချောက်ရန်သစ်တွေအကြောင်းအစီရင်ခံစာထဲမှာဖော်ပြလိုက်တာပါအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးအရသဘောထားအမြင်တွေတိတိတတ်တာကွဲနေတာကိုအတုံးချပြီးပိုမိုစိတ်ဝမ်းကွဲစေတဲ့သတင်းစကားတွေကိုအီရန်နိုင်ငံအပြင်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းအွန်လိုင်းကနေဖြန့်ပြီးရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုအစီရင်ခံစာထဲမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲသမ္မတရွေးကောက်ပွဲအတွက် ABC ရုပ်သံမှစက်တမ်ဘာ10ရက်ကျရင်သမ္မတလောင်းနေရာစတားစစ်ထိုးပွဲလုပ်ဖို့အတွက်ဒုသမ္မတကမလာဟဲရစ်နဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်တို့ကကြာတာရင်းတွေကသဘောတူညီခဲ့ကြပါတယ်ရှင်။